ဘာသာရေးကိုပုခတ်ဆိုကားမှုနဲ့ပါကစ္စတန်နိုင်ငံမှာတည်ထောင်ချမှတ်ခံခဲ့ရတဲ့ခရီးယားအမျိုးသမီးတဦးကိုပါကစ္စတန်တရားရုံးကအခုတရင်ပအစောပိုင်းကတရားသေးလွတ်ပေးလိုက်တဲ့ကိစ္စကိုရွှေ့ဆိုင်လိုက်ပါတယ်။အာရှဘီဘီကိုပို့ထိုးနေကြအပြင်းရှိကြောင်းဆုံးဖြတ်ပြီးတရားသေးလွတ်ပေးလိုက်တဲ့အတွက်ပါကစ္စတန်နိုင်ငံတော်ဆန္ဒပြတာတွေဖြစ်ပွားခဲ့ပါတယ်။ဒီကနေ့တောက်ချာနေဖို့ပြုတ်ပြည်တဲ့နောက်မှာလည်းနိုင်ငံတော်နောက်ထပ်ဆန္ဒပြသွားကြမှာဖြစ်ပါတယ်။ပါကစ္စတန်စစ်တပ်ကတော့ဆန္ဒပြတဲ့သူတွေပေါ်စစ်ရှေတိခဏနိုင်မှုဟာအဆုံးစွန်နေရောက်နေပြီလို့သတိပေးထားပါတယ်။ကျွန်တော်တို့ဝေဖန်ပြောဆိုရတဲ့ပတ်သက်ပြီးကျွန်တော်တို့သိခံနေပါတယ်။ဒါပေမဲ့ဥပဒေတွေဖွဲ့စည်းပုံဥပဒေတွေနဲ့အညီကျွန်တော်တို့အနေနဲ့အရေးယူရနိုင်ပြီးကျွန်တော်တို့ကိုအဲ့ဒီလိုအရေးယူတာတွေလောက်လာအောင်တော့အတင်းမလုပ်ဖို့လိုတယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရအရှစ်ဂါဖောကပြောပါတယ်။နေစာအလုပ်သမားအာရှဘီဘီဟာသူနဲ့သူလှုပ်လှုပ်တဲ့အမျိုးသမီးတွေနဲ့အခြေအင်းပဋိပက္ခတွေဖျားကအဖန်ခံနေရတာပါ။ပြည်ပကသူနဲ့သူလှုပ်လှုပ်နေတဲ့အမျိုးသမီးတွေအတွက်ရေခတ်ပေးလာတာကိုအဲ့ဒီအမျိုးသမီးတွေကပြည်ပဟာခရိယံဖြစ်တာကြောင့်သူယူလာပေးတဲ့ရေကိုတောက်ဖို့ညှဉ်းဆန်ခဲ့ရကနေအခြေအင်းစကားများခဲ့ကြတယ်လို့တရားရုံးမှာသူကဖတ်ဆိုခဲ့ပါတယ်။အဲ့ဒီနောက်ရဲ့အနေငယ်အကြာမှာကွရီမိုဟာမက်ဆလမ်ဆိုသူအမျိုးသားကပြည်ပဟာတခြားအမျိုးသမီးတွေရှေ့မှာတမန်တော်မိုဟာမက်ကိုစော်ကားတဲ့အတုံးလုံးတွေတုံးခဲ့တယ်ဆိုပြီးရဲစခန်းမှာအမှုဖွင့်ခဲ့တာဖြစ်ပါတယ်။2010မှာမူလတရားရုံးကသူမကိုတည်တံချမှတ်ခဲ့ပြီးအယူခံတစ်လျှောက်မှာလည်းသူမကိုအကျဉ်းချတာဖြစ်ပါတယ်။သူမကိုလွတ်ပေးဖို့ကိစ္စရွှေ့ဆိုင်လိုက်ပြီးမဲ့လဲစီးရင်သားတွေလူနေစုတွေနဲ့အောက်ခြေလူရန်သားတွေအနေနဲ့ဒီနိုင်ငံမှာတရားမျှတမှုကိုရနိုင်တယ်ဆိုတာဒီဆုံးဖြတ်ချက်ကပြတ်သားခဲ့တယ်လို့အာရှဘီဘီရဲ့ရှင်းလင်းကပြောပါတယ်။